အိမ်ကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာတရားမဝင်လာရောက်လုလုကင်နေတဲ့နိုင်ငံခြားသားရွှေ့ပြောင်းအလုပ်သမားတွေကိုအထူးစီမံချက်တွေနဲ့အဖမ်းဆီးတွေကအခုရက်ပိုင်းတွေထဲအတော်လေးကျန်းလာနေပါတယ်။ခိုင်လုံတဲ့အထောက်အထားမရှိလို့အဖမ်းဆီးခံရသူတွေကိုရောမိမိတို့နေရရင်ပြန်လိုကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်တက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံအလုပ်သမားတာဝန်ရှိသူတွေကညှိနှိုင်းဆောင်ရွက်အစီအစဉ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်တိုင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယချင်းနိုင်ငံတွေစီကိုတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးအလုပ်လုပ်ကင်နေခဲ့ကြတာမှာတော့ဇွန်လကုန်နဲ့ဇူလိုင်လဇန်းတွေမှာမလေးရှားနဲ့ထိုင်းနှစ်နိုင်ငံစလုံးမှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကအတော်လေးကိုကျန်းလာနေတာကြောင့်မြန်မာအလုပ်သမားတွေနေထိုင်လုပ်ကင်ရေးခက်ခဲလာကြပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းနိုင်ငံတွင်ရွှေ့ပြောင်းအလုပ်သမားများဆိုင်ရာဥပဒေသေပြဋ္ဌာန်းနိုင်မှုဇွန်လ20ရက်နေ့ကနေစလို့ထိုင်းဆိုရဘက်ကအထူးစီမံချက်တွေနဲ့ဆောင်ရွက်ခဲ့ကြတယ်။ထိုင်းလုံရှင်တဲ့အလုပ်သမားအခက်အခဲဖြစ်လာရလို့ဥပဒေတက်ရောက်ချင်းရပ်ပေါင်း120တိတိဆိုင်ငံ့လိုက်ပြီးဖြစ်ပါတယ်။ဒီတော့အတွင်းမှာလက်ရှိအလုပ်သမားတွေအတွက်တရားဝင်ခိုင်လုံတဲ့အထောက်အထားရအောင်ဆောင်ရွက်ပေးနေတယ်လို့နေရရင်ကိုပြန်မိုးနေဆက်ခဲ့အသည်တီကိုဖျက်ကျော်ထွက်ခွာနေကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အရေးကိုလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့အလုပ်သမားတန်ရာရှိတွေဘက်ကနေဆက်ခဲ့တဲ့အထီလိုက်လံကူညီဖြည့်ရှင်ပေးနေပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်က VOA မြန်မာပိုင်းကိုပြောပါရစေ
။ကျွန်တော်လည်းမော်ဆိုရင်မတန်ရာရှိတယောက်သားတဲ့ဦးအောင်ခင်နော်မဲဆောက်မှာဆိုဦးအောင်ကိုတန်းရှိတယ်နော်အဲဆိုင်ဘက်မှာဆိုရင်ဦးမျိုးထပ်သူရှိတယ်ကျွန်တော်ချိတ်ဆက်ပြီးကျွန်တော်လုပ်ပေးနေတယ်အကုန်လုံးကျွန်တော်တန်ရာရှိတွေနဲ့ကျွန်တော်အကုန်လုံးပေါင်းပြီးတော့ကျွန်တော်ရှိနေ report တက်တယ်ဘာတွေလုပ်နေဘာတွေလုပ်နေတက်နေတယ်ဒီဘက်မှာမြန်မာဘက်ကဌာနဆိုင်အနေနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့မြောက်ဒီမှာဆိုရင်ဒုတိယညွှန်ကြားမှုချုပ်ဦးအောင်ထင်းမင်းကိုယ်တိုင်နဲ့အဲ့မှာကိုကဲပြီးသူလုပ်နေတယ်နော်ကျွန်တော်အလုံးမှဒီမှုကြည့်ကြတယ်ပြည်သူ့အင်အားဝန်ကြီးဌာနကဒုတိယညွှန်ကြားမှုချုပ်ကိုယ်တိုင်နဲ့ကိုကဲပြီးအဲ့မှာလုပ်နေတာတော့ဘူးအကောင်းဆုံးဆောင်ရွက်နေတော့တယ်ပါလေကျွန်တော်တန်တိုင်းကမှာကျွန်တော်ဆွေးနွေးတာလေအများကြီးပဲညတော့ကျွန်တော်တန်တိုင်းလောက်မှာ9နိုင်လောက်ဒီကျွန်တော်ဆွေးနွေးကြတာတန်တိုင်းကနော်တာမကြီးတည်းရှိပါလားတာမကြီးကလည်းကျွန်တော်လည်းခုနကစီးပွားပြန်လာချိန်မှာဘာလို့ပေါ့ဘာလို့ပေါ့ပြည့်ရညချချက်နဲ့ကျွန်တော်လည်းဒီဘက်ကကျွန်တော်ဒီဟိုဟာလေးနဲ့ကျွန်တော်ဝန်ကြီးဌာနနဲ့ကျွန်တော်ချိတ်ဆက်ပြီးကျွန်တော်အကောင်းဆုံးလုပ်နေတယ်နောက်ဆုံးလောက်ထောက်ထားဟိုမေယာဆာကျွန်တော်အကောင်းဆုံးပေါ့နော်ကျွန်တော်ဆောင်ရွက်ပေးနေတာလေးရှိတယ်နော်နောက်ထိုင်းတဲ့မှာကျွန်တော်စကန်းနေထပ်ဖွင့်ပြီးတော့ကျွန်တော်အကောင်းဆုံးလုပ်ဖို့ရှိပါတယ
်ထိုင်းနိုင်ငံအတွင်းကတိတ်နဲ့ချီပြီးရှိနေတဲ့မြန်မာရွှေ့ပြောင်းလူသမားရေးကိစ္စကိုလည်းထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအလုပ်သမားရေးတာဝန်ရှိတဲ့သူတွေအလုပ်သမားတန်ရာရှိတွေနဲ့တန်ရုံတာဝန်ခံတွေကြားအလေးနက်ထားဆွေးနွေးနေကြတဲ့အကြောင်းကိုလည်းဦးမိုးအောင်ခိုင်ကပြောပြပါတယ်
ကျွန်တော်တို့တရုတ်ဘက်ကတော့ဘာလို့နေလဲဆိုတော့အတက်နိုင်ဆုံးနိုင်ငံစီးပွားရေးမှာကျွန်တော်တင်ပြထားတယ်ဖန်နာစီယာနဲ့ပတ်သက်လို့အထောက်အထားမရှိတဲ့ဟာတွေဆိုရင်ကျွန်တော်တို့ပြန်ဖို့အထောက်အထားရှိတဲ့လွဲနေတယ်ဆိုတော့ပြန်တည့်ဖို့ကျွန်တော်လုပ်ပေးထားတယ်နောက်ထပ်နယ်စပ်တွေမှာရှိတဲ့တာဝန်ကြအနေနဲ့ဆန်ရာရှိတွေကျွန်တော်ထားထားတယ်နော်တို့လည်းအတက်နိုင်ဆုံးဒီဘက်ကဝိုင်းကူညီပေးလို့ပံ့ပိုးပေးနေတယ်နော်နောက်နိုင်ငံမှာလည်းကျွန်တော်စီးပွားရေးလုပ်ပြီးကျွန်တော်လုပ်နေကြပါမကြသေးဘူးကျွန်တော်နိုင်ငံစီးပွားရေးလုပ်တယ်ရန်ကုန်မြို့မှာလေကန်တော်ကြီးဟိုတယ်မှာနော်တို့လည်းမကြခင်မှာတရားဝင်တို့ကျွန်တော်တို့ညွှန်ကြားချက်တွေထုတ်ပေးပါလိမ့်မယ်။ CI ဆောက်တွေကျွန်တော်ထုတ်ပေးတဲ့နှစ်နိုင်ငံနောက်တစ်ခုကပါဆိုလွဲနေချောနေရလေးကိုပြန်တည့်ဖို့နိုင်ငံကျွန်တော်စူးနေထားတာကြီးတယ်။အခုကြာခင်မှာလည်းတို့လို့ဖို့ဆောင်ရွက်ပေးဖို့တို့ညွှန်ကြားချက်တွေထုတ်ပေးဖို့ကျွန်တော်ပြောထားပြီးပြီ။အဲ့တော့မကြခင်မှာတို့အကုန်လုံးလုပ်ပေးလိမ့်မယ်နော်။ type နဲ့ဟာလည်းတို့လုပ်ပေးနိုင်များအကုန်လုံးပေးပါ
။မလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ဂျွန်လာတရက်နေ့စနေနေ့ကနေစလို့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်ချပိုက်စိတ်တက်ပြီးရှာဖွေဆန်းစီနေတာမှာတော့မြန်မာအလုပ်သမားယာနဲ့ချီပြီးအများအပြားဖမ်းဆီးခံနေကြရပါတယ်။မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကတော့အလုပ်သမားတွေလိုအပ်တဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေရအောင်ဆောင်ရွက်ပေးနေတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အလုပ်သမားတွေကိုကူညီပေးနိုင်ရေးလည်းစီစဉ်ပေးနေပါတယ်။မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေနဲ့အတူမလေးရှားရောက်မြန်မာတွေရဲ့အရေးလိုက်လံကူညီပေးနေတဲ့ကမ့်တာဝန်ခံတဦးဖြစ်တဲ့ကိုတီဟမောင်မောင်ကလက်ရှိမလေးရှားရောက်မြန်မာတွေရဲ့အခြေအနေအခုလိုပြောပြပါတယ်
။ပြီးခဲ့တဲ့ first July ကစတာပေါ့နော်။အဲ့မှာတော့1035ဦးပေါ့။အဲ့1035ဦးမှာမြန်မာတရားနဲ့2ဦးပါသွားတယ်။နိုင်ငံလုံးတိုင်းတာနဲ့တော့သူလောက်တာပဲ။အဲကွာလာလမ်ပူမှာလုတ်ပြီးကျန်တဲ့နေရာဒီမှာဟိုမလုတ်ခွင့်နဲ့နေတာတော့မဟုတ်ဘူးနေရာအနှံ့လုတ်နေတာပေါ့ဖြစ်တဲ့နေရာတွေကတော့ construction ဘိုင်းကိုအဓိကထားဝင်နေပေါ့နော်ဆိုတော့ပထမဦးစားပေးသူတို့ဖမ်းနေတာတော့ကျွန်တော်တို့ဒီမှာတော့တွေ့နေတာက construction ကိုအဓိကထားဖမ်းနေတယ်အဖမ်းခံတဲ့လူလက်တလုံးမှာတော့ရုံးနေနဲ့ဘာမှကူညီပေးလို့မရဘူးဆိုတာသူ့နိုင်ငံသူ့ဥပဒေရရှိတဲ့ခါကျတော့ပုံမှန်ဆိုလို့ရှိရင်ဒီမှာအဖမ်းခံကြည့်တယ်ဆိုတာနဲ့တရားရုံးတက်ကြတယ်ပေါ့နော်တရားရုံးတက်ပြီးပြီဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့ပြည်ထံပေါ့3လဆို3လပေါ့เนาะ3လကြာခံပြီးပြီဆိုလို့ရှိရင်ချိန်သိမ်းရေးစခန်းကြီးရောက်မှကျွန်တော်တို့တန်ယုံနေနဲ့တွားရောက်စီစေးရတယ်ပေါ့เนาะအခုဤကတ်တွေကလည်းထုတ်ပေးပြီးသွားပြီသူတို့သတ်မှတ်ထားတဲ့ကာလကလည်းကုန်ဆုံးသွားပြီဖြစ်တဲ့အတွက်အဲ passport ထုတ်ပေးဖို့အတွက်ကိုအဓိကထားပြီးထုတ်ပေးတာပေါ့ခင်ဗျ
တ တရားမဝင်အလုပ်သမားတွေကိုတရားဝင်ငှားရမ်းနိုင်မှုအတွက်မလေးရှားဆိုရဘက်ကပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကနိုင်ငံခြားသားအလုပ်သမားတွေအတွက်အလုပ်သမားမှတ်ပုံတင်ဤကတ်တွေကိုထုတ်ပေးခဲ့ပြီးအဲ့ဒီကတ်လျှောက်ထားခွင့်ကလည်းဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇူလိုင်လ1ရက်နေ့ကနေစဖမ်းဆီးမှုတွေလုပ်နေရတာဖြစ်ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးမလေးရှားနဲ့ထိုင်းနိုင်ငံတွေမှာတိုင်းနဲ့ချီပြီးရှိနေတဲ့ရွှေပြောင်းအလုပ်သမားတွေကြားတရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အလုပ်လုပ်ခွင့်ရနိုင်မှုတိကျတဲ့စနစ်တွေနဲ့တင်းကျပ်တဲ့အလုပ်သမားဥပဒေတွေပြဋ္ဌာန်းနိုင်မှုဆောင်ရွက်နေချိန်မှာအခက်အခဲကြုံနေရတဲ့အလုပ်သမားတွေရဲ့အရေးသက်ဆိုင်ရာနိုင်ငံတွေကပူးပေါင်းဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်ရှင်။